အရဟံဧဝအကြောင်းဖြစ်ပါတယ်။ဘုရားသခင်ကဤကမ္ဘာမြေကြီးရဲ့ပထမအစဆုံးလူယောက်ျားရဲ့လူမိတ်မောင်ဖန်ဆင်းခဲ့ပါသူတို့နှစ်ဦးကအရဟံဧဝဆိုပြီးနာမည်ပေးခဲ့ပါတယ်။သူဖန်ဆင်းထားတဲ့အရာအလုံးအုတ်ချုပ်စစ်ကိုသူတို့နှစ်ဦးကိုအုတ်ချုပ်ခွဲအနာပေးခဲ့ဘုရားသခင်ကသူတို့နေထိုင်ကိုအလွန်လာပွားရဲ့ဥယျာဉ်တည်ဆောက်ခဲ့ပေးထားတယ်။ထို့ဥယျာဉ်မှာဘုရားသခင်ရဲ့သူတို့ရဲ့အတူလျှောက်သွားပြီးစကားပြောကြတယ်သူတို့ကလည်းဘုရားသခင်ရဲ့မိတ်ဆွေဖြစ်ကြအဲ့ဒီဥယျာဉ်ထဲမှာလည်းအပင်တပင်အတိအလွယ်ပြီးအခြားသည့်အားလုံးစားနိုင်ဖို့ဘုရားသခင်ကအခွင့်ပေးထားတယ်။တနေ့ရောစားတဲ့ဆိုရင်ယန်သူကဥယျာဉ်ထဲကိုရောက်လာတယ်။အာဒံအေဝါဘုရားသခင်မိတ်ကိုနာမခံအောင်သွေးဆောက်ခဲ့သူတို့ဟာတားမြစ်ထားအတိကိုစားချက်အဖြစ်ပြေကျူးလုခဲ့ကြပါရဲ့။ဒါနဲ့ဘုရားသခင်သူတို့ရဲ့ဇာတ်ကြောင်းမှာမိတ်တဟရာဖွဲ့ချက်ပြက်ပြက်သွားခဲ့ပါဒါနဲ့အာရန်အေဝါကိုဘုရားသခင်ကလာပွားရဲ့ဥယျာဉ်တွေရနေနေထုတ်ခဲ့ကြပါတယ်။အဲ့ဒါနဲ့ဒီချေရစာပြီးလူအလုံးကဘုရားသခင်ကိုဆန်ကျင်ပြီးအပြည့်ကျူးလွတ်လာကြတဲ့အတွက်ဘုရားသခင်ကင်းကွက်သွားခဲ့ကြပါတယ်။ဒါကြောင့်ကျွန်တော်တို့ဟာနာချင်း၊ဖြားချင်း၊တေချင်းမျိုးကိုလည်းတွေ့ကြုံခံစားကြပါတယ်။